အမနေ့ကတော့လေအစ္စလာမစ်ပူပေါင်းဆောင်ရွက်အဖွဲ့ကမြန်မာနိုင်ငံအထူးကိုယ်စားလှယ်ကစစ်တွေမျိုးဝဒေသခံတွေနဲ့ရခိုင်ဒုက္ခသည်တွေကိုတွားရောက်တွေ့ဆုံကြလို့ရှင်အဲ့ဒါနဲ့ပတ်သက်ပြီးသိချင်လို့ပါရှင
်အဲနေ့ကတော့ကသူတို့စစ်တွေမျိုးကမျိုးမိမျိုးဖနော်နောက်ပြီးတော့အမျိုးသမီးကိုရဲ့အဖွဲ့ဒါတွေနဲ့တွေ့ပြီးတော့လူလူလဲလဲပါပဲဒီဘက်ကလည်းသူတို့ပြောစရာရှိတာလေးတွေဆိုကြတာပေါ့နော်အဲအဲ့ဒီဟာပြီးတဲ့အခါကျတော့မွတ်စလင်ဖွဲ့စည်းတဲ့ကသူတို့ရဲ့လူကြီး9ယောက်နဲ့ပြည်ပြီးတော့တက်ကြွေပြင်ဒုက္ခသည်စခန်းနဲ့စေယုံစုမြခိုင်ဒုက္ခသည်စခန်းနှစ်ခုကိုတွားကြည့်တယ်မနေ့ကတော့သူတို့ကိစ္စအကုန်လုံးပြီးသွားတာပေါ့နော
်ဒေသခံတွေနဲ့လေအဲ့ဒီအထူးကိုယ်စားလှယ်နဲ့ပါတယ်အဆွန်းနှိပ်ခဲ့တယ်လဲရှင
်ဟိုမလေးရှားကနိုင်ငံရေးဝန်ကြီးဟောင်းပေါ့နော်သူကဥဆောင်ပြီးတော့လာတဲ့ဟာသူကတော့ OIC နဲ့ပတ်သက်ပြီးတော့သူသိချင်တဲ့အချက်တည်းရဲ့နောက်ပြီးတော့ OIC ကအကူအညီတွေပေးမယ်ဆိုလို့ရှိရင်လက်ခံနိုင်မလားဆိုတဲ့အပေါ်မှာမူတည်ပြီးတော့ဟိုဆွေးနွေးကြဒီဘက်ကလည်းသူတို့ရဲ့ OIC ပြန်မှရှုမြင်သုံးသပ်ပုံပေါ့နော်လူတွေရဲ့အမြင်ကိုသုံးပြတယ်လုံးလုံးစဲလက်တလုံးအပြင်ကတော့ကဒီဘက်က OIC နဲ့ပတ်သက်ပြီးတော့လက်ခံဖို့အစီအစဉ်တော့မရှိဘူးလူသားချင်းစာနာတာနဲ့ပတ်သက်ပြီးတော့ကသူပြောစရာမရှိဘူးသို့တော့ဖုန်းချိုးတိုးတက်ရေးဆိုတဲ့ခေါင်းစဉ်နဲ့ပြိမယ်ဆိုတဲ့အခါမှာတော့ကအခုရခိုင်ပြည်နယ်မှာလုပ်နေတဲ့တင်းရင်အေဂျင့်မှုတွေကိုပေါ့နော်တမျိုးတပုံအနှောင့်အယှက်ရှင်းနိုင်မလားဆိုပြီးတော့ဒီလိုတန်တရားရှိတယ်လို့ဆွေးနွေးကြတယ်လေ
ဒီမွတ်စလင်လူကြီး9ယောက်နဲ့တွေ့တယ်ဆိုတာရောသူတို့ချင်းချင်းပါတယ်များဆွေးနွေးပြတယ်လဲရှင
်သူကမွတ်စလင်လူကြီး9ယောက်ပိုင်းတော့ကသူတို့ဖက်ကအထူးတလဲတော့မရှိပါဘူးလက်ရှိအနေထားနဲ့သူတို့ကဒီဖြစ်ပျက်ခဲ့ပုံလေးတွေပေါ့နော်။အောင်မင်္ဂလာရက်ွက်ဆိုလို့ရှိရင်အခင်းဖြစ်တဲ့အချိန်တုန်းကဒီနယ်အစိုးရတို့တပ်မတော်တို့ဟိုရဲတပ်ဖွဲ့တို့ကကောက်ွယ်စောင့်ရှောက်ခဲ့တဲ့အတွက်ကြောင့်သူတို့ရက်ွက်အနေနဲ့ဘာမှမဖြစ်ခဲ့တဲ့အကြောင်းပေါ့နော်။သူတို့ရက်ွက်အနေနဲ့ကတော့ဒုက္ခတဲ့စီးရင်ထဲမှာမပါဝင်ဘူး။အဲ့ဒါကိုဒီနယ်အစိုးရနဲ့အလူရှင်တွေပြည့်ရတဲ့ဒိက္ခာတွေနဲ့အစားတောင်းနေထိုင်ရတဲ့အကြောင်းဒါလေးတွေကိုပဲပြောပါတယ်
ပြည်နယ်အစိုးရအနေနဲ့ရောဒီ OIC ဖွဲ့ကအခုလိုလာတာဘလို့သဘောရှိပါသလဲရှင
်ဝင်းကျုပ်နဲ့လည်းတွေ့တယ်ဝင်းကျုပ်ကတော့ကဘာပြောသလဲဆိုတော့ဒီမှာရခိုင်ပြည်နယ်ရဲ့လက်ရှိအနေထားတွေပေါ့နောက်ပြီးတော့ဒုက္ခသည်စခန်းတွေကိုဘလို့ကောက်အောင်စီစဉ်ပေးထားတယ်ဆိုတဲ့ဟာလေးတွေပြောတယ်နောက်ပြီးတော့ရခိုင်ပြည်နယ်နဲ့ NGO အဖွဲ့အစည်းတွေရဲ့အနေထားလေးတွေကိုပြောတယ်ဝင်းကျုပ်ကလည်းလုံးလုံးစဲအပြင်တော့ OIC ကိုကျွန်တော်တို့ရခိုင်ပြည်သူလူထုအနေနဲ့လက်ခံဖို့ခက်ခဲနေမဲ့အကြောင်းတဖြည်းဖြည်းနဲ့ OIC ရဲ့ရည်ချက်ကလေးတွေကောင်းတဲ့ဟာလေးတွေကိုပြည်သူတွေကိုသိအောင်ရှင်းပြပြီးတော့မှပြည်သူတွေကိုလက်ခံလာတဲ့အခါကျလို့ရှိရင်တော့ OIC ပြည်တဲ့အကူအညီတွေကိုပြည်သူတွေကလက်ခံလာနိုင်တဲ့အကြောင
်းအဲဆိုရင်လေဒီ OIC ရုံးတွေကိုမြန်မာနိုင်ငံမှာဖွင့်ဖို့ကိစ္စနဲ့ပတ်သက်ပြီးတော့လေဟိုကောင်းကွက်မှုတွေအများကြီးရှိခဲ့တယ်အငယ်ရယ်အခု OIC ကတောင်းမရှိသူတွေကအခုလိုလာတွေ့တာကိုဒီပြည်နယ်ဆိုရအနေနဲ့ဘာလို့တွေးခွင့်ပေးခဲ့တာလဲရှင်
တော်မယ်ဆိုလို့ရှိရင်တော့သူက ONC ရဲ့လို့အလံလွှင့်ပြီးတော့လာတာမဟုတ်ဘူးသူတို့အဖွဲ့မှာကမလေးရှားနိုင်ငံကနိုင်ငံခြားဝန်ကြီးအငိမ့်စားကထောင်ပြီးတော့လာတာလာတော့သူက ONC အကြောင်းကိုလည်းရှင်းပြဖို့ရဲ့လို့တော့မဟုတ်ဘူးအဲ ONC ကိုဘယ်လိုသဘောထားသလဲဇာလေးတွေလာဆုံကနာသူက ONC အဖွဲ့ဆိုပြီးတော့အဲ့လိုလာတာလည်းမဟုတ်ဘူးသူက ONC ကောင်းချောင်းတွေကိုလည်းသူတို့ဘက်ကအထူးကြီးကြီးပဲညာပြောတာလည်းမရှိဘူးသူတို့တွေအနေနဲ့ ONC ဘက်ကဘယ်လိုသဘောရှိတယ်လူသဘောထားတယ်ဘလူမြင်းနေဆိုတဲ့ဟာကိုလာနားထောင်တဲ့သဘောပဲအခုကโอ ई ซีရုံးငန်းနေဖွင့်ဖို့ဘာဖို့ညာဖို့ဒီကိစ္စတွေလည်းမပါဘူးနိုင်ငံတကာရဲ့ကျင့်ဝတ်အရာကန့်လန့်လာတဲ့အခါကျတော့ဒါနိုင်ငံတော်ကနေလက်ခံတဲ့သဘောပဲအပြန်သွားလို့ရှိရင်တော့သူတို့ ONC ကိုဘလူဘလူဆိုတာတင်ပြမယ်ဒါပဲပြောတာဘာမှသူတို့ဘက်က ONC နဲ့ပတ်သက်ပြီးတော့အထုတလဲပြောတာတွေမရှိဘူ
းအငယ်ခုလိုဖြေကြပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်